Welcome to the Voice of America in Burmese.
Mingalanya ni jima sorasini tani da moban di jawa ila kya VOA American day 2019 ku ne November 15 ye buduni nyat ni gen season ni go nyama sano je nyat ni 6 nai gwan ni 9 nai thi American bi rong su Washington DC myo ro ga ni line numita 2925 ru ga ni dai yai tin set ni ba bi ကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘီနဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအာဏာရပါတီကပြောလိုက်ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာစိုးရိမ်ပူပန်နေကြောင်းမြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပြီးမြဲလဲစီးပွားရေးအရတိုက်ကြုံပြီးတန်ခတ်အရေးယူဖို့အစီအစဉ်မရှိတဲ့ကြောင်းပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့အမေရိကန်ကတုံ့ပြန်အရေးယူကင်တွယ်ရမှာအရင်လိုတနင်္ဂနွေလုံးအတိုင်းအတာနဲ့အရေးယူတန်ခတ်မှုမျိုးလုပ်မဲ့အစားဒီဖြစ်ရပေါ်မှာပြစ်မှတ်ထားပြီးတော့တန်ခတ်ဖို့ကသာစဉ်းစားသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘက်ကပြောပါတယ
် I think broad based economic sanctions against the entire country is not something that I would think would be advisable
ညမနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးတယ်လာဆန်ကနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါဒီပုံမှာတုံ့ပြန်မှုတွေကိုလည်းနားဆင်ရမှာဖြစ်တယ်လို့ဒီရခိုင်အရေးမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်ကြားမုန်းတီးမှုတွေရောနေရေးကိုပြန်လည်တင့်မြတ်အောင်လှုပ်ဆောင်ဖို့လိုတယ်လို့အမေရိကန်ရဲ့နိုင်ငံသားဝန်ကြီးတူကလည်းပြောကြားလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်ဝင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပါ
ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတကိုဖယ်ရှားဖို့ကြိုးစားမှုဖြစ်မြင်ရတဲ့မင်းညားကဖြစ်ရတွင်သမ္မတရောဘတ်မူဂါဘီနဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအာဏာရပါတီကလူမှုကွန်ရက်မှာပြောဆိုလိုက်ပါတယ်။ခြေခံဥပဒေနဲ့တိုင်းပြည်ကိုကာကွယ်ဖို့လိုအပ်ချက်အရသမ္မတနဲ့မိသားစုကိုထိန်းသိမ်းထားပြီးလုံလုံချုံချုံရှိနေတဲ့အကြောင်းဇနုပီအက်ဖ်ပါတီရဲ့ Twitter အကောင့်ကနေဒီကနေ့အစောပိုင်းမှာပြောဆိုလိုက်တာပါ။ဇင်ဘာဝေနိုင်ငံနဲ့ဇနုပါတီတို့ဟာသမ္မတနဲ့သမ္မတကလော်တို့ရဲ့ကိုယ်ပိုင်မဟုတ်ကြောင်းနဲ့ဒီကနေ့မှာပဲခေတ်တစ်ခုကိုအစားပြုလိုက်ပြီးဖြစ်ကြောင်းပုံမူတရားဝါပြောတဲ့ဇင်ဘာဝေနိုင်ငံထူထောင်မှုရဲဘော်မနက်ကာကွာကကုညီသွားမှာဖြစ်ကြောင်းလဲဒုသမရာဟောင်းကိုရင်းညွှန်းပြောဆိုသွားပါတယ်ဒူတာကောင်ကတော့ဇနုပီရဲ့ပါတီရဲ့အဘော်တွေကိုဖော်ပြရမှာအရင်ကအသုံးပြုခဲ့ဘူးပေမဲ့အခုနောက်ဆုံးဖော်ပြချက်တွေနဲ့ပတ်သက်ပြီးမှန်တိကျတည်ပြလို့တော့မရနိုင်သေးပါဘူးဒူသမရာဟောင်းမနက်ကာကွာကတော့တစ္ဆာဖောက်မှုအာနာသိမ်းမှုကြံစည်မှုတွေနဲ့သမရမူကာဘီကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲယာရုကဖယ်ရှားခဲ့တာပါသူဘယ်မှာရောက်နေသလဲဆိုတာကိုတော့ဒီကနေ့စောပိုင်းထိအတိအကျမသိရပါဘူးနိုင်ငံမှာရုံးမြင့်တညာကိုစစ်တပ်ကထိ ंछ ုတ်လိုက်ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာပဲစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်အာဏာသိမ်းမှုမဟုတ်တဲ့အကြောင်းနဲ့သမ္မတနဲ့မိသားစုလုံလုံချုံချုံရှိနေတဲ့အကြောင်းပြောဆိုထားပါဒါပေမဲ့ဇင်ဘာဝေနိုင်ငံကို1980ပြည့်နှစ်ကလေးကအုပ်ချုပ်လာခဲ့တဲ့အခုခါအသက်63နှစ်ရှိနေပြီဖြစ်တဲ့သမ္မတမူဂါဘီရဲ့ကံကြမ္မာနဲ့ပတ်သက်လို့အများအာရုံစိုက်နေကြမှာပဲမြို့တော်ဟာရာရဲမှာတော့အခြေအနေတွေတင်းမာနေပါတယ်လမ်းတွေပေါ်မှာစစ်ကားတွေနဲ့စစ်သားတွေလှည့်လည်နေတဲ့အကြောင်းကိုယ်တိုင်တွေ့သူတွေကပြောခဲ့ကြတယ်လို့မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကလည်းစစ်ကားတွေရှိနေတာတွေ့ရတဲ့အကြောင်းပြောဆိုခဲ့ပေမဲ့အခြေအနေတွေဟာငြင်းငြင်းသက်သက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်
ပြီးခဲ့တဲ့နှစ်တုန်းကဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီးဝင်ရေးအဖွဲ့နဲ့ရုရှားအတွက်အကျိုးဆောင်ပေးနေသူတွေကြားအဆက်အသွယ်မရှိဘူးဆိုတာသိထားကြောင်းရှင်းနေချုပ် Jeff Sessions ကအရင်ကကြားနာပွဲတွေမှာလွှတ်တော်အမတ်တွေကိုလင်ညာထွက်ဆိုခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုရှင်းနေချုပ် Jeff Sessions ကညင်းဆိုပါတယ်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီးရုပ်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ George Papadopoulos နဲ့အတူ2016ခုနှစ်တုန်းကတွေ့ဆုံဆွေးနွေးမှုတွေကိုသူမမှတ်မိဘူးလို့လည်းမနစ်အင်ကာနေမှာရှင်းနေချုပ် Sessions ကလွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့ပါတယ်။ Mr. Trump နဲ့ရုရှားသမ္မတ Vladimir Putin တို့တွေ့ဆုံနိုင်အောင်စီစဉ်ပေးနိုင်တယ်လို့ဆိုသူတွေနဲ့အဆက်အသွယ်အကြောင်း Mr. Papadopoulos ကတင်ပြခဲ့တယ်လို့ဆိုတဲ့အဲ့ဒီဆွေးနွေးပွဲကို Mr. Session ကြီးမှုခဲ့တယ်ဆိုပြီးမကြာခင်ကထွက်ပေါ်လာတဲ့သတင်းတွေမှာဖော်ပြချပါတယ်ထရန့်ဟိုတယ်မှာ2016ခုနှစ်မတ်လတုန်းကမစ္စတာပါပါဒိုပူလတ်စ်တက်ရောက်ခဲ့တဲ့ဆွေးနွေးပွဲကိုအခုမှတ်မိတဲ့အကြောင်းဒါပေမဲ့ဆွေးနွေးပွဲမှာသူဘာတွေပြောသွားတယ်လဲဆိုတဲ့အသေးစိတ်ကိုတော့တိကျမသိတော့ဘူးလို့ရှင်းနေချုပ်ကထွက်ဆိုပါတယ်မစ္စတာပါပါဒိုပူလတ်စ်နဲ့စီဝေးပွဲနောက်ရုရှားကိုချင်းကပ်ဖို့လုပ်ခဲ့တဲ့ထရန့်စီယုံရေးအဖွဲ့ကကာတာပေ့စ်တို့နဲ့အဆက်အသွယ်တို့ကိုမမှတ်မိခဲ့တာက သူ့ရဲ့လက်ဟာချက်ဖြစ်ပါတယ်လို့လည်းရှင်းနေချုပ်ကပြောဆိုခဲ့ပါတယ်။ Trump ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားရှားချိတ်ဆက်မှုကိုစုံစမ်းစစ်ဆေးတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ဝန်ထမ်းတွေကိုလိမ့်လည်ခဲ့ကြောင်း Mr. Papadopoulos ကဝန်ခံထားပြီးအထူးစုံစမ်းရေးမှူး Robert Mueller ရဲ့ပြစ်မှုဆိုင်ရာစုံစမ်းမှုမှာပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။
အမေရိကန်ပြည်သူ့မှာဆက်စုနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်သမ္မတရီနျူကလ িয়ার လက်နက်တွေကိုအသုံးပြုပိုင်ခွင့်အထူးသဖြင့်ကတော့မြက်ကိုရီးယားပေါ်သမ္မတဒေါ်နယ်ထရန့်လက်ဦးမှုယူပြီးနျူကလ িয়ার နဲ့တိုက်ခတ်မဲ့ရေးလွှတ်တော်မှာပြန်လည်တုံ့တက်နေပါတယ်။ထို့လို့တော့နိုင်ငံဆက်ဆံရေးကော်မတီရှေ့မှောက်မနေ့ကထွက်ဆိုတဲ့အမေရိကန်အစိုးရစစ်ဘက်ဆိုင်ရာအရာရှိတွေကတော့သမ္မတထရန့်နဲ့အရင်သမ္မတရီအဆက်ဆက်လက်ထက်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တိုက်ခတ်ဖို့အကျွမ်းမဲ့အာဏာရှိပေမဲ့လက်ဦးမှုရယူတိုက်ခတ်ဖို့တော့အခွင့်အာဏာမရှိကြောင်းပြောဆိုခဲ့ကြတာပါ။စစ်တပ်အနေနဲ့ဥပဒေနဲ့မညီတဲ့အမိန့်မျိုးတွေကိုပေးလာမယ်ဆိုရင်လည်းငင်းဆိုင်ပိုင်ခွင့်ရှိတဲ့အကြောင်းတမူအောင်တူဖြစ်တဲ့အငိမ့်စားဖို့ချုပ်ကြီးရောဘတ်ကာလာကထွက်ဆိုခဲ့ပါတယ်။အမေရိကန်ပြည်သူ့ကိုနျူကလ িয়ার လက်နက်နဲ့တိုက်ခတ်ခံရတဲ့အခါမျိုးမှာနျူကလ িয়ার လက်နက်နဲ့ချက်ချင်းတုံ့ပြန်တိုက်ခတ်ဖို့သမ္မတတွေမှာအခွင့်အာဏာရှိပေမဲ့မြက်ကိုရီးယားနဲ့တခြားနိုင်ငံတခုကိုလက်ဦးမှုရယူတိုက်ခတ်တာမျိုးကိုတော့နျူကလ িয়ার လက်နက်ဆိုင်ရာစီကံသတ်မှတ်ချက်တွေကခွင့်ပြုမထားကြောင်းလည်းထွက်ဆိုသွားကြပါတယ်။
လိန်တူချင်းလက်ထပ်ထိမ်းများမှုကိုဩစတြေးလျပြည်သူအများစုကထောက်ခံကြောင်းစာနဲ့ပေးပို့ကောက်ယူတဲ့စစ်တမ်းမှာတွေ့ရတဲ့အတွေ့လိန်တူချင်းလက်ထပ်ထိမ်းများမှုဥပဒေချမ်းကိုဩစတြေးလျလွှတ်တော်မှဒီနှစ်မကုန်ခင်မှာအတည်ပြုနိုင်တော်မှာဖြစ်ပါတယ်။စစ်တမ်းဖြေဆိုကြတဲ့ရွေးရောက်ပြည်သူ62ရာခိုင်နှုန်းတို့ကလိန်တူချင်းလက်ထပ်မှုကိုထောက်ခံကြောင်းအစိုးရကကြေညာလိုက်ပြီးမကြခင်မှာပဲလိန်တူလက်ထပ်မှုကိုထောက်ခံသူတွေကဩစတြေးလျနိုင်ငံတဝန်အောင်ပွဲဆင်ခဲ့ကြပါတယ်။တန်းတူညီမျှမှုရှိတဲ့လက်ထပ်ထိမ်းမြှုပ်ဥပဒေချမ်းတရအတီဖြစ်ရေးဒီဇင်ဘာလ9ရက်နေ့မှာပြီးဆုံးမဲ့ဩစတြေးလျလွှတ်တော်ဆွေးနွေးပွဲတွေမှာဆွေးနွေးသုံးသပ်ခွင့်ပြုကြောင်းကိုဆက်ဖြစ်တဲ့အစိုးရအဖွဲ့ကကတိပြုထားတာပါအခုတော့ဩစတြေးလျပြည်သူတွေကပြည့်တဲ့တာဝန်တွေကိုလွှတ်တော်ကပြီးအောင်လုပ်ပေးဖို့ကျွန်တော်တို့အပေါ်မှာမူတည်နေပါပြီဒီနှစ်ခရစ်စမတ်မတိုင်ခင်ဒီဥပဒေချမ်းအတီဖြစ်ရေးအပြီးလုပ်ရပါလိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကပြောပါတယ်ဒါပေမဲ့လည်းဩစတြေးလျလွှတ်တော်အမတ်တချို့ကတော့လူမှုစစ်တမ်းရလတ်ကိုဂရုမစိုက်ဖဲလင်းတူချင်းလက်ထပ်ထိမ်းမြှှမှုကိုကန့်ကွက်မဲ့ပေးသွားမယ်လို့ကတိပြုပြောဆိုနေကြပါတယ်ရှင်
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပြီးမြန်လဲပိတ်ဆို့တန်ခတ်မှုတွေနဲ့တိမ်ကြုံပြီးအရေးယူဖို့အစီအစဉ်မရှိတဲ့အကြောင်းပြောဆိုလိုက်ပါတယ
် Broad based economic sanctions against the entire country is not something that I would think would be advisable at this time
အခုချိန်မှာမြန်မာနိုင်ငံပေါ်တနင်္ဂနွေလုံးတိုင်းတာနဲ့စီးပွားရေးအရပိတ်ဆို့တန်ခတ်အရေးယူဖို့တိုက်တွန်းမှာမဟုတ်ကြောင်းနဲ့မြန်မာနိုင်ငံအောင်မြင်မှုရတာကိုမြင်တွေ့လို့တဲ့အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးဟာအရေးကြီးတယ်လို့ရှုမြင်ထားတယ်လို့လူလူအတွက်အလောက်ကိုင်းနဲ့စီးပွားရေးခွင့်လန်းတွေရရှိဖို့လိုအပ်နေကြောင်းရခိုင်ရေးကြောင်စီးပွားရေးအရပိတ်ဆို့တာအထောက်အကူမဖြစ်နိုင်ကြောင်းဝန်ကြီးတေလာဆန်ပြောဆိုခဲ့တာပါ။ချိန်နဲ့မှာပဲရခိုင်ပြည်နယ်ကပရီပကတ်တွေအတွင်းလူ့ကိုယ်ရေးချုပ်ပေါက်မှုတွေကျူးလွန်နေတယ်လို့ဆက်ဆွဲခံနေရတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တာဝန်ရှိသူတွေပေါ်ပြစ်မှတ်ထားအရေးယူဖို့အထောက်အထားအချက်လက်တွေပေါ်မူတည်စဉ်းစားရမှာဖြစ်ကြောင်းလဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်နဲ့နေပြည်တော်ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်နေပြည်တော်မှာပဲမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လဲဝန်ကြီးဒေလာဆန်တွေ့ဆုံပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါတွေ့ဆုံမှုအတွင်းရခိုင်ပြည်နယ်မှာအကျဉ်းဖက်မှုတွေဖြစ်ရတဲ့အကြောင်းရင်းနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေထွက်ပြေးနေတဲ့အခြေအနေတွေနဲ့ပြန်လည်လက်ခံနိုင်ရေးကိစ္စတွေဆန္ဒမှုအကူအညီပေးရင်းနဲ့ပြန်လည်ထူထောင်ရင်းမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေရတာကိုရှင်းပြခဲ့ကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံးကတင်ထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့နေချင်းပြည်မြန်မာနိုင်ငံခီးစင်မှာပဲရခိုင်ပြည်နယ်အရေးအမေရိကန်ကဒေါ်လာ48တန်းအကူအညီပေးဖို့လဲကတိပြုခဲ့ပါတယ
်တရုတ်ဆွေရကဒီသတင်းပတ်နှောင်းပိုင်းမှာမြောက်ကိုရီးယားကိုအထူးကိုယ်စားလှယ်ဆင်းလွတ်မှာပါတရုတ်ကွန်မြူနစ်ပါတီပြည်ပဆက်ဆံရေးဌာနရဲ့အကြီးအကဲဆန်းတောက်ဟာလာမယ့်တောက်ချာနေမှာမြောက်ကိုရီးယားကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါမကြခင်ကကျင်းပပြီးစီးသွားတဲ့တရုတ်ကွန်မြူနစ်ပါတီညီလာခံမှာချက်မှတ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့တရုတ်နိုင်ငံပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကိုတွားရောက်မဲ့ဆန်တောက်ရဲ့ခီးစင်နဲ့ပတ်သက်လို့အသေးစိတ်ကိုတော့သတင်းမှာဖော်ပြမထားပါဘူး။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက် နောက်တန်တမန်ရေးအရာအရင်နှီးဆုံးမဟာမိတ်ဖြစ်ပါတယ်။ဒါပေမဲ့အခုမှတော့နှစ်နိုင်ငံဆက်ဆံရေးမှာအဖို့အထစ်တွေဖြစ်လာနေတာပါ။မြောက်ကိုရီးယားအစိုးရဘက်ကနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုအန်တူပြီးနျူကလ িয়ার နဲ့ပဒင်းတက်ဒုံးကျည်တွေဆက်ပြီးဆန့်တန်နေတဲ့အပေါ်တရုတ်အစိုးရဘက်ကမကြည်မနက်ဖြစ်နေတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကဆနေရက်ကျအာရှခီးစဉ်တွင်ရရှိခဲ့အောင်မြင်မှုတွေဖြင့်အသေးစိတ်ကိစ္စတွေကိုဒီကနေ့ရှင်းပြမယ့်အကြောင်းပြောဆိုလိုက်ပါတယ်။မနေ့ကအာရှခီးကပြန်လာရင်လေယာဉ်ပေါ်မှာတော့ကုန်သွယ်ရေးကိစ္စအပေါ်ဝင်အကြောင်းအတော်တော်များကိုသမ္မတကပြောဆိုခဲ့တာပါ။ကုန်သွယ်ရေးသဘောတူညီချက်တွေလိုကိစ္စတွေကိုအလေးပေးအယုံဆိုင်မှာဖြစ်တယ်လို့အနည်းဆုံးဒေါ်လာဘီလီယံ300လောက်တန်ဖိုးရှိတဲ့သဘောတူညီချက်တွေကအချိန်တိုအတွင်းထရီလီယံလောက်ထိတိုးလာနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆက်ဆံရေးတွေတည်ဆောက်နိုင်ခဲ့တာကလည်းကြီးမားတဲ့အောင်မြင်မှုဖြစ်ကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အားလုံးတညီတညွတ်တည်းရှိခဲ့ကြတဲ့အတွက်ခီးစဉ်ဟာအကျိုးရှိခဲ့ကြောင်းလည်းသမ္မတထရန့်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ
။တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်နဲ့အငင်းပွားမှုတွေကိုဖြေရှင်းရေးနှစ်ဖက်လိုက်နာရမယ့်စီမင်းစည်းကမ်းတွေတရားဝင်ချုပ်ဆိုနိုင်ရေးတရားဝင်စတင်ဆွေးနွေးဖို့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေကြားသဘောတူလိုက်တဲ့အပေါ်နိုင်ငံခြားရေးမူဝါဒဆိုင်ရာသုံးသပ်သူတို့ကတော့တန်တရားရှိနေကြပါတယ်။အာဆီယံကောက်ဆောင်နေတဲ့တရုတ်အစိုးရတို့ကဆွေးနွေးပွဲတွေစတင်မယ့်အကြောင်းကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကအာဆီယံညီလာခံအတွင်ပြီးခဲ့တဲ့တနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOE ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကိုရေဒီယိုကသာမကဘဲ VOE ရဲ့ internet ဆာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံသားဝင်ကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့တင်ပြသွားပါမယ်။ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတုံ့ပြန်အရေးယူကင်တွယ်တဲ့နေရာမှာအရင်လိုတနိုင်ငံလုံးအတိုင်းအတာနဲ့အရေးယူတန်းခတ်တာမျိုးလုပ်မဲ့အစားဒီဖြစ်ရမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့သတိကြီးကြီးနဲ့သုံးသပ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကိုတရက်ကြာခီးစဉ်လာရောက်တဲ့အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါနေပြည်တော်နိုင်ငံသားကြီးဌာနမှာလုပ်တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့မတ်စုမြတ်မွန်ကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်
။ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီရခိုင်မြောက်ပိုင်းကိစ္စအပေါ်မှာဒီတန်ခတ်ပိတ်ဆို့မှုတွေမြန်မာနိုင်ငံကိုလုပ်မယ်ဆိုပြီးတော့ဆွေးနွေးပြောဆိုမှုတွေရှိတဲ့ခါကျတော့ American ဘက်ကမူဝါဒနဲ့ပတ်သက်လို့အဓိကဒီတန်ခတ်ပိတ်ဆို့မူဝါဒဒါနဲ့ပတ်သက်လို့ဘာများအလားအလာပြောလဲခင်ဗျ။
ဒီကနေ့သတင်းစာရှင်းလင်းပွဲမှာပူတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ American နိုင်ငံသားကြီးဝန်ကြီးဘက်ကရခိုင်ပြည်နယ်အရေးဟာမြန်မာနိုင်ငံအတွက်ကိုအင်မတန်အရေးကြီးတဲ့စိန်ခေါ်မှုဖြစ်တယ်ဆိုတော့ပြောသွားတယ်။အဲတော့ရခိုင်အရေးနဲ့ပတ်သက်ပြီးတော့မှာတီးခြားလွတ်လပ်ပြီးတော့ပတ်မလိုက်တဲ့အရေးစုံစမ်းစစ်ဆေးမှုလုပ်ဖို့တိတ်ကိုအရေးကြီးတယ်။အဲတော့အဲစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့အခါကျမှသာလေ American အစိုးရအနေနဲ့ဘသူ့ကိုထိထိရောက်ရောက်အရေးယူနိုင်ဖို့ကတူကိုထိထိရောက်ရောက်အေးအေးယူတည်နေဆိုတာမျိုးကိုစဉ်းစားမယ်ဆိုပြီးတော့မှအမေရိကန်နိုင်ငံတိုင်းဝန်ကြီးရက်ရှယ်လိုရှင်က VOA အမေကိုဖြေပါတယ
် I think broad based economic sanctions against the entire country is not something that I would think would be advisable at this time I think we want to see Myanmar succeed the United States views this as an important relationship we're here to support
မြန်မာနိုင်ငံပေါ်တနင်္ဂနွေတိုင်းဒါလွမ်းချုံပြီးစီးပွားရေးရာပိတ်ဆို့တန်ခတ်တာမျိုးတင်းကျုံမလုပ်သင့်ဘူးလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအောင်မြင်ဖြစ်ထွန်းမှုကိုကျွန်တော်တို့မြင်တွေ့လိုပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းထားပြီးမြန်မာဒီမိုကရေစီရေးတွေအားပေးကူညီသွားခြင်းပါတယ်တန်ခတ်ပိတ်ဆို့မှုတွေဟာစီးပွားရေးနဲ့လူတွေလုံခြုံရရှိရေးကိုထိခိုက်သက်ရောက်မှုရှိနိုင်သလားရခိုင်ရေးကိုတကယ်ပဲကူညီဖြည့်ရှင်းပေးနိုင်သလားဆိုတာကတော့အတော်စဉ်းစားစရာပါသူချင်းစီပြစ်မှတ်ထားရေးယူမှုတွေနဲ့ပတ်သက်လို့လည်းအချက်အလက်အမှန်အပေါ်မှာခြေခံရမှာပါဒီဖြစ်ရတဲ့ဘောအချက်အလက်ခိုင်မာရရင်တော့ဒီဘောတာဝန်ရှိသူတွေကိုဒီတိုင်းထားလို့မရပဲဒီလူတွေကိုထိထိရောက်ရောက်ပြစ်မှတ်ထားရေးယူမှာပါဒီလိုဖြစ်ပျက်တွေဘာကြောင့်ဖြစ်သလဲအရေးယူတန်ခတ်မှုလုပ်ဖို့ပြောနေသူတွေအကြောင်းပြချက်ရောလုံလောက်ရလားဒုက္ခတဲ့စကားတွေကထွက်လာတဲ့ပုံတွေကြည့်တော့လည်းတစ်ခုခုမလုပ်မဖြစ်လိုရမယ်သဘောရှိနေပါတယ်ဒါပေမဲ့ဒီရေးယူမှုတွေလုပ်ဖို့ကြိုးပမ်းမှုတွေဟာကောင်းမွန်တဲ့ရည်ရွယ်ချက်တွေအတွက်ပဲဖြစ်ပါလေ။အဲဒီမှာရှိနေတဲ့လူတွေနဲ့ဖြစ်နေတဲ့စိတ်မကောင်းစရာအခြေအနေတွေကိုတနည်းနည်းနဲ့အကူအညီပေးနိုင်ဖို့ပါပဲ။ဒီအခြေအနေပေါ်မှာဖိအားပေးခြင်းအပြင်သူတို့ကိုအကူအညီပေးနိုင်မယ်လို့ယူဆမှုတွေလည်းရှိပါလေ။ဒါကြောင့်ဝါရှင်တန် DC ကျွန်တော်ပြန်ရောက်တဲ့အခါမှာဒါတွေကိုသတိကြီးကြီးထားပြီးတော့သုံးသပ်မှာပါ။ဒီခီးစဉ်အတွင်းမှာကျွန်တော်သိရှိနားလည်ထားတဲ့အချက်အလက်တွေကိုတခြားသူတွေကိုပြန်လည်ပြောဆိုဆွေးနွေးသွားမှာပါ။
နိုင်ငံတော်တရားဝင်ကပုဂ္ဂိုလ်တော်ဖန်ဆွကြည်နဲ့မတွေ့ခင်မှာဒီအမေရိကန်နိုင်ငံသားရေးဝန်ကြီးကတက်မတော်ကြီးခဲ့ဖြစ်တဲ့ကာကွယ်ရေးဦးတည်ချုပ်ကိုကြောင့်မြေမအောင်မှလည်းအရင်တွေ့ပါတယ်အဲ့ဒီတွေ့တဲ့အခါမှာသူ့အနေနဲ့ပြောပြောခဲ့တယ်ဆိုတော့တက်မတော်အနေနဲ့ကမြန်မာနိုင်ငံအတွင်ကူးပြောင်းရေးမှာအစိုးရနဲ့ပူးတွဲလုပ်ဖို့စူးတွဲဆောင်ရွက်ဖို့တိတ်ကိုအရေးကြီးတယ်ဆိုပြီးတော့သူကိုကြောင့်မြေမအောင်မှပြောခဲ့တယ်ဆိုပြီး Rex Tillerson ကပြောပါတယ်နောက်တစ်ခါဒီတက်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးလုပ်ဖို့လုပ်တဲ့နေရာမှာစီကံနဲ့အမီဆောင်ရွက်ရမယ်လူခွင့်ရလေးစားရမယ်ဆိုတာတွေလည်းသူ့အနေနဲ့တိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်ရှင်
ဒေါ်ဆန်းစုကြည်ကတော့ဒီသူအမေရိကန်နိုင်ငံရဲ့ဝန်ကြီးဆွေးနွေးပွဲနဲ့ပတ်သက်လို့နော်အမေရိကန်မူဝါဒနဲ့ပတ်သက်လို့ဗာများပြောမှတ်ချက်ပြောပါလေခင်ဗျာ
အဓိကတော့သူ့အနေနဲ့ပေါ့နော်အမေရိကန်ပြည်မနိုင်ငံပေါ်နားလည်မှုရှိတဲ့အပေါ်မှာယေရှုတင်နဲ့အခုလိုမျိုးဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ပြေဆုံးပြီးတော့တည်တံ့ဆွေးနွေးရတဲ့အတွက်ကြောင့်မလို့နားလည်မှုတွေလည်းပိုရတယ်နောက်မြန်မာနိုင်ငံနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာအမြဲတမ်းလည်းကောင်းမွန်ခဲ့တဲ့ဆက်ဆံရေးပေါ့လေဟိုသူတို့အစိုးရလက်ထက်မှာအဗီယိုမြန်မာပိုင်းကတော့ဒေါ်ဆန်းစုကြည်ကမေးလိုက်လဲဆိုတော့ဒီအခုလက်ရှိဒေါ်ဆန်းစုကြည်ဒီတခိုင်ပြည်နယ်ကိစ္စကြောင့်မလို့ဒေါ်ဆန်းစုကြည်ရဲ့ဩဇာအရှိန်အဝါတွေတိတ်ကိုနိုင်ငံတကာမှာဟိုစာထိခိုက်နေရပါတယ်ပေါ့နော်အဲ့ဒီထိခိုက်မှုကနေမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲအပေါ်မှာဘလို့တရားမှုတွေရှိနိုင်မလဲဆိုတဲ့မေးခွန်းဒေါ်ဆန်းစုကြည်ကိုဗီယိုမြန်မာပိုင်းကမေးပါတယ်အဲ့ဒါနဲ့ပတ်သက်လို့သူကအခုလိုဖြေပါတယ်ရှင့်
ကျွန်တော်နိုင်ငံရေးလုပ်ကြဆိုတာဩဇာအစားရဖို့လုပ်တာမဟုတ်ပါဘူးမြန်မာနိုင်ငံကပြည်သူလူထုသာတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးနဲ့စီးပွားရေးဖွံ့ဖြိုးမှုရဲ့အသိပွင့်တွေကိုခံစားစေချင်လို့လုပ်တာပါအဲ့တော့ဒီလိုနိုင်ငံရေးလုပ်တဲ့အခါမှာအတိုက်ခိုက်ခံရတယ်ဆိုတာဘာမှထူးဆန်းမအောင်ဒါအရင်တုန်းကပြည်တွင်းကလည်းတိုက်တယ်ပြည်တွင်းကလည်းတိုက်တယ်အခုကျတော့ပြည်တွင်းကတော့မကြည့်ဘူးလေပို့ပြီးတော့နားလည်မှုရှိတဲ့ဒေသကတော့တိုက်တယ်ပေါ့ဒါတွေကတော့ဖြစ်နေကြပါတယ်နိုင်ငံရေးလုပ်မှတော့ဒီလောကမျိုးကိုရင်ဆိုင်ရတာကမျိုးကတူကဖြစ်စင်တယ်တာဝန်ထမ်းဆောင်နေတဲ့လူတိုင်းကမြန်ဆိုင်ရမယ့်ကိစ္စတွေလည်းအခုတည်းကမှရတယ်ဒီလိုပဲဆက်စပ်ထားပါမယ်
နောက်တစ်ခုကဒီနိုင်ငံတကာကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့နော်ရခိုင်ပြည်ပိုင်းအခြေအနေဟာဒီ ethnic cleansing လူမျိုးစုလိုက်ရှင်လင်းတုပ်တင်မှုတွေဖြစ်တယ်ဆိုရဲဆွဆွဲချက်တွေရှိတယ်ဒါနဲ့ပတ်သက်လို့တော့တစုံတရာမှတ်ချက်ပြောပါလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့လည်းသတင်းတော်ကြောက်ကမေးပါတယ်ဒါပေမဲ့ American နိုင်ငံတိုင်းဝင်ကြီးဖြစ်တာကတော့လက်ရှိမှာတို့အနေနဲ့စဉ်းစားနေတဲ့အစ်စ်မဲရှိတယ်တို့ကဒီစုံစမ်းလက်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်အဲ့ဒီစုံစမ်းမှုတွေကနေပြီးတော့ရလာတဲ့အဖြေအပေါ်မှာတို့ evaluate လုပ်မယ်ပေါ့နော်သုံးသပ်ပြီးတော့မှအတုံးနှုတ်အတုံးတင်မတုံးတဲ့ဆိုတာကိုစဉ်းစားမယ်လောလောဆယ်မှာတော့သူတို့အမေရိကန်အစိုးရကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲရှစ်ဆက်ပြီးတော့တိုးတက်ရေးအတွက်ကိုပဲသူတို့အာရုံစိုက်ပြီးတော့လှုပ်သွားမယ်ဆိုတဲ့သဘောမျိုးကိုပြောသွားတာကိုနားလည်ရပါတယ်ရှင
်အခုဒီကနေ့ခေါင်းဆောင်နှစ်ဦးသူတို့ဒီမြန်မာချင်းဆိုင်တွေ့ဆုံဆွေးနွေးကြတယ်အထူးဖြင့်ရခိုင်မြောက်ပိုင်းကိစ္စပေါ့နော်ငင်းပွားစရာဖြစ်နေတဲ့ရခိုင်မြောက်ပိုင်းကိစ္စဆွေးနွေးကြတယ်အဲ့တော့ခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့သူတို့ဘက်ကရလက်ပေါ်မှာဘလူများတုံ့ပြန်ကြလဲမဆုမြတ်မုံကောသူတို့ရဲ့ပြောကြားချက်ပေါ်မှာဘလူမြင်လဲ
မြန်မာတလောက်ဆိုလို့ရှိရင်တော့ဒီဥစားနဲ့နိုင်ငံသားဝင်ကြီးနဲ့ဒေါ်ဆန်းစုကြည်နဲ့လည်းတော်တော်လေးသူတို့ကြည့်ရလဲဆွေးနွေးအောင်ရတယ်ပြောနေထားတာတက်ကိုလည်းပို့ပြီးတော့အချင်းကြကြဆွေးနွေးရပေါ့လေဆိုတော့နှစ်ယောက်စလုံးနဲ့တရားစီတွေ့ဆုံတဲ့အခါမှာအမေရိကန်နိုင်ငံသားဝင်ကြီးဘက်ကတော့တော်တော်လေးခိုင်ကိစ္စအခြေအနေဆွေးနွေးရပုံရပါတယ်နောက်တစ်ခုကဒီကနေ့ထူးချက်ချကြည်ညာသွားတာကတော့ဒီခိုင်ပြည်နယ်မှာဖြစ်တဲ့ရှိတဲ့ဒုက္ခတွေပေါ့နော်ဒီနေ့ရဆုံးခွာထွက်ပြေးရတဲ့ IDP ဒုက္ခတွေအတွက်ကိုအမေရိကန်အစိုးရကဒေါ်လာ58တန်းထပ်ပြီးတော့လှူမယ်ဆိုပြီးတော့မှအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကကြည်ညာသွားပါရဲ့ရှင
်ဟုတ်ကဲ့ကျေးဇူးပါမဆုမြတ်မှုကြီ
း VA One တို့သားမဆူမြတ်မုံကိုကုသညို့ဆက်သွယ်မေးမြန်းခဲ့တာပါဒါနဲ့တစ်ဆက်တည်းမှာပဲဒေါ်ဆန်းစုကြည်နဲ့ရောတက်မတော်ကောက်ွယ်ဦးစည်းချုပ်နဲ့ပါတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးတယ်လဆင်ရဲ့ခီးစဉ်ဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်အပြုသဘောဆောင်တဲ့ချင်းကပ်မှုအဖြစ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုလူအခွင့်အရေးအပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအဆုံးသတ်နိုင်ဖို့လွတ်လပ်တဲ့စုံစမ်းမှုတွေမြန်မာဘက်ကခွင့်ပြုသင့်တယ်လို့တိုက်တွန်းနေကြပါတယ်ဒီအကြောင်းမဆူမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်ပြီးမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ခီးစဉ်တွေ့မှာတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရောနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပါတရားစီတွေ့ဆုံဆွေးနွေးနိုင်ခဲ့တဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိပါတယ်မြန်မာနိုင်ငံ၏အကဲခတ်ဒေါက်တာရံမျိုးသိန်းရဲ့သုံးသက်ချက်အမြင်ကတော့
ဒီအမေရိကန်ပြည်ထောင်စုအပါအဝင်အနောက်အစုဝင်နိုင်ငံတွေနဲ့ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဒီခီးစဉ်တွေ့မှာတော့နော်အမေရိကန် nangan jai wenji ni ne di tamro ka kwe u si chou ne twe song pi lo swin nwe nai na wo nao nangan ro taing nangan pogo thong san su ji ne bo le dutiya de chain thap pi lo twe song swin nwe nai na wo da ro ho a ya sia che lan ni lo do chano a myin ma de da ba mae ta phat ka le be hla chano ro a so ya wo no tamro wo no lut do nangan daga a taing wan ye bo le jong ji mu ya ao no nangan daga a taing wan ye a ti ma pyu mu na le mu da ho ya ao di te pu pi lo bo le mie bien ma ho account the phor pya nai mu ri di a so ya ne tamro ba ka bo le tu ro ye di song ywet chet di naw bu lo tu ro ya shi tha de a thaut tha ri ko le di pye pye so so ne tin pya nai ga me lo chano ju sa de bo myama a so ya ne myama tamro a ni ne bo le mie bien ma အတရားဥပဒေမဲ့ဆောင်ရွက်တာတွေနောက်ပြီးတော့လူခွင့်ရေးချိုးဖောက်တာတွေဒါတွေရှိတယ်မရှိဘူးဆိုတာကိုဒီတဲ့ပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ပေါ့လေဒီနိုင်ငံတကာသတင်းမီဒီယာတွေကိုလည်းပဲအဲ့ဒီဒေတာကိုတွားရောက်သတင်းယူနိုင်အောင်ပေါ့လေဆောင်ရွက်ပေးနိုင်မှုလိုအပ်တယ်လို့မြင်တယ
်သတင်းစာဆရာဦးစီသူအောင်မြင်ကလည်းမြန်မာအစိုးရအနေနဲ့အမေရိကန်အစိုးရနဲ့အမေရိကန်လွှတ်တော်ရဲ့သဘောထားကိုပို့ပြီးတော့မှသဘောပေါက်နားလည်ပြီးရှေ့ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေဆောင်ရွက်နိုင်မယ်လို့သုံးသပ်ပါတယ
်သူကိုယ်တော်ရောက်လာတယ်နောက်ပြီးတော့မှအဓိကကျတဲ့ခေါင်းဆောင်ပေါ့နော်ဒေါက်တာစုကြည်နဲ့ရောအတက်မလို့ကာကွယ်ရေးဦးစီးချုပ်နဲ့ရောဆုံးမယ်ဆိုတော့ဟိုဒီမြန်မာနိုင်ငံအတွက်ဆိုရင်တော့ပိုကောင်းတယ်လို့ဟိုယူဆတယ်သူလာတဲ့အခါမှာသူ့နိုင်ငံရဲ့သဘောထားပေါ့နော်အမေရိကန်နိုင်ငံရဲ့သဘောထားတွေပြီးတော့မှနောက်အမေရိကန်သူ့တော်အမတ်တွေရဲ့သဘောထားတွေကိုလည်းသူယူလာပြီးတော့မှသူပြောပြမှာပဲဒီကကဒေါက်တာစုကြည်ပြန်ရှင်းပြတာတွေကိုကျမကြီးမေးအောင်လည်းပြန်ပြောတာတွေကိုလည်းသူကကြားမှာပဲဆိုတော့ဒီလိုအပြန်အလှန်ကြားခြင်းအဖြစ်ငကူတော့ကမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးသဖြင့်ဒီရခိုင်ရပ်ပိုင်းနဲ့ပတ်သက်ပြီးတော့မှဒီတက်မတော်အပေါ်အရေးယူဖို့လုပ်မယ်ပါ냐ဆိုတာတွေရှိထားလို့ဆိုရင်လည်းဒီအခြေအနေတွေအများကြီးကိုသိကြတယ်ဆိုရင်ဒီချက်ကိုအပူပြီးတော့မှပြောပြောင်းတဲ့အနေထားတွေ ਵਾਲੀ တော့ပေါ်ကောင်းပေါ်လာနိုင်တယ်လို့ပြောယူဆပါတယ
်လွှတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်မြန်မာနိုင်ငံရေးလေးလာတုံ့တက်နေတဲ့ဦးရဲထွန်းကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခီးစင်ဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်တက်ရောက်မှုများစွာရှိတယ်လို့မြင်ပါတယ
်သူလာလိုက်တာတော့ဟိုပို့ပြီးတော့ကောင်းသွားတာပေါ့ဗျာပို့ပြီးတော့တင်းတင်းမာမာဖြစ်ဖို့တဲ့စာရင်နည်းနည်းပြော့ပြော့ပြောင်ပြောင်းဟိုဖြစ်သွားလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်တယ်သူတို့လည်းအဲ့လိုဖြစ်ချင်လို့လာတွေ့တယ်လို့ပဲထင်ပါတယ်ဘိုးချုပ်ကြီးမင်းအောင်လိုင်တို့ဒေါအောင်ဆန်းစုကြည်တို့အမြင်တွေကကိုစစ်ဆေးခံလိုက်တဲ့အဖွဲ့ကိုကိုယုံကြည်တယ်ဆိုရင်တော့ဟိုကြံတဲ့လူလည်းဘယ်သူလာလာခွင့်ပြုနိုင်ရမှာပေါ့နော်ခွင့်ပြုပြီးတော့ရဲရဲဝံ့ဝံ့နဲ့လာစစ်ပါရဲရဲဝံ့ဝံ့အဲ့လိုရက်ခံပြီးတော့လုပ်နိုင်တော့အကောင်းဆုံးပေါ့
သတင်းစာဆရာဦးစီသူအောင်မြင့်ကလည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့အခြေအနေမှန်ကိုပို့ပြီးတော့မှရရှိနိုင်အောင်အခုလိုမျိုးတွေ့ဆုံဖြည့်ရှင်းတာထက်စာရင်တိကျလွတ်လပ်ပွင့်လင်းတဲ့အဖွဲ့အစည်းတွေကိုဝင်ခွင့်ပေးခြင်းအပြင်ပို့ပြီးမှုရှိမယ်လို့ရှုမြင်ပါတယ်
ဒါပေမဲ့တစ်ခါကအဲ့လိုမျိုးပေါ့နော်ဖြည့်ရှင်းမှုတွေဆိုရင်လည်းဒီကကဖြည့်ရှင်းတဲ့အပေါ်မှာတော့မပြီးတာပေါ့နှုတ်ရတယ်လို့ဖြည့်ရှင်းရင်လည်းမပြီးဘူးပေါ့အထူးသဖြင့်ဒီတက်မတော်ဘက်ကဆိုရင်နိုင်ငံတကာအတိုင်းအတိုင်းလက်ခံအောင်နောက်ပြီးတော့ပြည်တွင်းကအတိုင်းအတိုင်းနဲ့လက်ခံအောင်ဒီလိုမျိုးတွေလုပ်ပေးဖို့တော့လိုတာပေါ့ဒါပေမဲ့ဘာလို့လဲဆိုတော့ဒီမလာကြီးအချိန်လုံးကနဲ့ဆိုင်တော့ဒီနိုင်ငံရေးဝန်ကြီးကိုယ်တိုင်လာရတဲ့ခါကျတော့ဒီဘက်ကလည်းအမေရိကန်အစိုးရနောက်အမေရိကန်လွှတ်တော်ရဲ့သဘောထားတွေကိုပို့ပြီးတော့နားလည်သဘောပေါက်လာရင်ရှေ့မှာလုပ်ရစီမှာပို့ပြီးတော့ဟိုလုပ်ဖို့ကြိုင်မှုအတွက်ကိုပို့နားလည်လာမှာပေါ့နော်ဘာလို့လုပ်ပြနေလဲပါညာတက်မတော်ဘက်ကရောအစိုးရဘက်ကပူနားလည်လာမယ်နောက်ပြီးခဲ့တဲ့ရက်ပိုင်းတော့ဆိုနိုင်ငံရေးဝန်ကြီးမလာခဲ့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုရေးရှိပြီးအမျိုးသမီးကလည်းကြိုပြီးတော့ဒီရောက်နေတယ်ရောက်ပြီးတော့မှအဲဒီမှာရှိတဲ့မြန်မာမီဒီယာအတိုင်းအဝိုင်းကလူတွေတခြားသောဒီနိုင်ငံရေးပါတီရဲ့လူတွေနဲ့တွေ့ဆုံပြီးတော့မှအမေးမြန်းတာတွေရှိတယ်အဲဒီမှာတွေလည်းအများကြီးရှင်းပြထားကြတယ်ဒီကိုကျွန်တော်ကိုယ်တိုင်နဲ့ကြားတယ်လေအဲဆိုတဲ့အခါကျတော့ပူပြီးတော့ကောင်းလာလိမ့်မယ်လို့တော့ထင်တာပဲ
အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရခေါင်းဆောင်တွေနဲ့တိုက်ရိုက်တွေ့ဆုံခွင့်ရပြီးအခြေအနေကိုအတိုင်းအတာတစ်ခုထိရှင်းပြနိုင်ခဲ့ပေမဲ့လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းလူခွေချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေအပေါ်မြန်မာအစိုးရနဲ့တက်မတော်ဘက်ကပွင့်လင်းမြင်သာမှုရှိပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးတဲ့လို့လည်းမြန်မာအရေးလေးလာသူတွေကသုံးသပ်ကြပါတယ်ရှင်
။မဆုမွန်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေ၊တိုင်းနဲ့ချီတဲ့ဒုက္ခသည်တွေ၊အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတာတွေနဲ့ပတ်သက်လို့ကင်တွယ်ဖြည့်ရှင်းမှုတိုင်းပြည်ခေါင်းဆောင်တယောက်အနေနဲ့ဒေါအောင်ဆန်းစုကြည်မှတာဝန်ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းတန်တမန်တူကပြောကြားပါရယ်။ရခိုင်ပြည်နယ်အတွင်းနှစ်ဖက်လူမှုအတိုင်းဝိုင်းကြားကမုန်းတိမှုတွေလျော့နေပြီးပြန်လည်တင်းမြောက်အောင်လှုပ်ဆောင်သွားဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကဗြိတိန်အခြေစိုက် Sky News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။မက်ခင်ဖြူတွေကအပြည့်စုံတင်ပြပါမယ်။
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့ခိုင်မာအားကောင်းတဲ့လှုပ်ဆောင်မှုတွေချမှတ်ပြီးတော့ကင်တွယ်ဖြည့်ရှင်းသွားရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်မှုအတွက်နိုင်ငံခေါင်းဆောင်တယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်မှာတာဝန်ပြည့်ရှိရဲလို့အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကပြောပါရယ
် I think yes that she is the leader, democratic leader of the country and it's her responsibility to move forward and find the solution.
တိုင်းပြည်ရဲ့ဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့အခုပြဿနာကိုဖြေရှာပြီးတော့ရှေ့ဆက်ကင်တွယ်သွားဖို့ကသူ့ရဲ့တောင်းပါဒီလိုလှုပ်ဆောင်တဲ့နေရာမှာနေရက်ကထွက်ခွာသွားခဲ့တဲ့ Ranger ဒုက္ခသည်တွေကိုသူတို့ဆန္ဒနဲ့သူတို့နေရက်ပြန်နိုင်အောင်လုပ်ပေးရပါမယ်မြန်မာအစိုးရအနေနဲ့ခိုင်မာထိရောက်တဲ့ဆောင်ရွက်မှုမျိုးရှိရပါမယ်ဒီထဲမှာဒုက္ခသည်တွေကိုယ့်အင်ကိုဘေးကင်းလုံခြုံစွာနဲ့ပြန်သွားနိုင်မဲ့ဝင်းကျင်တစ်ခုဖြစ်အောင်လို့လှုပ်ဆောင်တာအနံကော်မတီရဲ့အကြံပြုချက်တွေကိုခြေခံပြီးတော့နိုင်ငံရေးအရတည်မြအောင်ဆောင်ရွက်တာတွေလုပ်ရပါလိမ့်မယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုပြင်းပြထန်ထန်ဝေဖန်ပြောဆိုနေတာပါ။မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson အနေနဲ့လည်းရခိုင်ပြည်နယ်ရေးနယ်ပတ်သက်လို့မြန်မာအစိုးရရာရှိတွေနဲ့တွေ့ဆုံချိန်မှာဖိအားပေးပြောဆိုတာတွေလုပ်သွားမှာဖြစ်တယ်လို့ Mr. Hanshaw ကပြောပါရယ်။မြန်မာနိုင်ငံအပေါ်စီးပွားရေးအရာတီးခြားပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့စဉ်းစားနေသလားလက်ရှိအခြေအနေကအဲ့ဒါလိုချမှတ်ဖို့ပိုပြီးတော့နှီးဆက်စေပါသလားဆိုတဲ့အမေကိုတော့ Mr. Hanshaw ကအခုလိုဖြေပါရယ
်။ We have a wide range of sanctions and we'll continue to evaluate whether
August 25ရက်နေ့ကစလို့ဒေါ်လာတန်း40နီးပါးအကူအညီတွေပေးသွားဖို့ကျွန်တော်တို့အခိုင်အမာပြောထားတာရှိပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာလည်းထပ်ပြီးတော့ပေးသွားဖို့ရှိပါတယ်။တခါပိတ်ဆို့ရေးယူမှုတွေကိုပုံစံအမျိုးမျိုးနဲ့ချမှတ်နိုင်တာတွေရှိပါတယ်။လုံးတင်မတင်ဆိုတာကိုပြန်လည်သုံးသပ်မှုတွေကိုတော့လာမယ့်သတင်းပတ်နေ့ငယ်တွေမှာဆက်လုပ်သွားပါမယ်
။ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ချက်တွေကိုလည်းယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဟန်ရှော့ကအခုလိုပြောသွားပါတယ
်။ Yeah, I was stunned by the amount of animosity between the two sides, particularly against the Rohingya when we visited the state.
နှစ်ဖက်ကြားမှာရှိနေတဲ့မုန်းတီးမှုတွေအထူးသဖြင့် Rohingya တွေအပေါ်မလူလားမှုတွေကကြောက်စရာကောင်းလာပါတယ်။အဲ့ဒီပြည်နယ်ကိုသွားတဲ့ကျွန်တော်တို့ရဲ့ခီးစဉ်အတွင်းတွေ့ရတာပါ။ဒါကြောင့်လည်းပဲနိုင်ငံရေးအရပြန်လည်တည်မြအောင်လုပ်ဖို့လိုအပ်ပါတယ်။လူတွေကိုနေရာပြန်ချထားပေးလိုက်ပြီးရင်အားလုံးဆင်ပြေသွားလိမ့်မယ်လို့မျှော်လင့်လို့မရပါဘူး။ဒါလို့သာဆိုလို့ရှိရင်နောက်နိုင်ငံတွေအတွက်မှာအလားတူအကြမ်းဖက်မှုတွေပြန်ဖြစ်လာနိုင်ပါတယ်။ဒါကြောင့်မလို့နှစ်ဖက်ကြားနိုင်ငံရေးအရပြည်လည်အောင်လို့အဲ့ဒီပြည်နယ်အဲ့ဒီနိုင်ငံတွေမှာ Ranger တွေရဲ့အခွင့်အရေးတွေကိုအာမခံပေးနိုင်တဲ့အခြေအနေရှိအောင်လို့လှုံ့ဆော်သွားဖို့လိုပါတယ်။
အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဟာရိုဂျာဒုက္ခသည်ရေးကူညီဖြည့်ရှင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဒီနှစ်နိုင်ငံစလုံးကအဆင့်မြင့်အစိုးရအရာရှိတွေဒုက္ခသည်ရေးဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံတာအပြင်ရိုဂျာဒုက္ခသည်စခန်းတွေကိုပါကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တာဖြစ်ပါရဲ့ရှင်
မကင်ဖြူတွေးတင်ပြခဲ့တာဖြစ်ပါတယ်အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲဗီဒီယိုမြန်မာပိုင်းကည9:00-9:00ခွဲထိထုတ်လွှင့်သွားမဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ်
ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်လာတဲ့သမ္မတကိုစစ်တပ်ရဲ့အကူအညီနဲ့ဖယ်ရှားလိုက်ပုံရတဲ့ဖြစ်ရပ်အတွင်းသမ္မတရောဘတ်မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတဲ့အကြောင်းအင်းနီချင်းတောင်အာဖရိကနိုင်ငံသမ္မတကပြောဆိုလိုက်ပါတယ်။နေအိမ်မှာပဲကောင်းကောင်းမွန်မွန်ထိန်းသိမ်းထားတဲ့အကြောင်းဒီကနေ့ဆော့ဝဲတယ်လီဖုန်းဆက်ပြောဆိုရမှာသမ္မတမူဂါဘီကသူ့ကိုပြောပြခဲ့တဲ့အကြောင်းတောင်အာဖရိကသမ္မတဂျက်ကော့ဇူမာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီလာဇမိုင်းမှာပဲဒုသမရကိုယာရုကဖယ်ရှားလိုက်ပြီးသမရကတော်ကိုဒုသမရယာရုပေးဖို့စီစဉ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့လုပ်ရဖြစ်နေလဲအများကမြင်နေကြပါတယ်။အသက်93နှစ်အရွယ်ရှိနေပြီဖြစ်တဲ့သမရမူဂါဘီရဲ့ကံကြမ္မာနဲ့ပတ်သက်လို့အများကအာရုံစိုက်နေရင်မှာပဲမြို့တော်ဟာရီရီမှာတော့အခြေအနေတွေတင်းမာနေပါတယ်။လမ်းတွေပေါ်မှာစစ်ကားတွေနဲ့စစ်သားတွေလှည့်လည်နေကြောင်းကိုယ်တိုင်တွေ့သူတွေကပြောဆိုခဲ့ကြသလိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကလည်းစစ်ကားတွေရှိနေတာတွေ့ရတဲ့အကြောင်းပြောဆိုခဲ့ပေမဲ့အခြေအနေတွေကငြင်းငြင်းသက်သက်ရှိနေတယ်လို့လည်းပြောဆိုသွားပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်တဲ့အကြောင်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပေမဲ့ပိတ်ဆို့တံခတ်မှုတွေနဲ့တင်းကျုံပြီးအရေးယူဖို့အစီအစဉ်တော့မရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။အခုချိန်မှာမြန်မာနိုင်ငံပေါ်တနေနိုင်ငံလုံးအတိုင်းအတာနဲ့စီးပွားရေးအရပိတ်ဆို့တံခတ်အရေးယူဖို့တိုက်တွန်းမှာမဟုတ်တဲ့အကြောင်းရခိုင်အရေးကြောင့်စီးပွားရေးအရပိတ်ဆို့တာကလည်းအထောက်အကူမဖြစ်နိုင်တဲ့အကြောင်းဝန်ကြီး Tillerson ကပြောဆိုသွားတာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိလိုင်းနွန်မီတာ 19.25 ရိုးကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.